တော်ရှင်များခင်ဗျာစက်တင်ဘာလ23ရက်နေ့ထုတ်နယူးယောက်တိုင်းသတင်းစာမှာအမေရိကန်ပြည်ထောင်စုရဲ့မြန်မာပေါ်ကြာရှိနေသေးတဲ့ပိတ်ဆို့အရေးယူထားတာတွေအားလုံးကိုအရင်စလိုပြန်ပြီးတော့မယုတ်သိမ်းမှုတိုက်တွန်းထားတဲ့အဓိဒအာဘော်ကုမ္ပဏီတို့ဖော်ပြခဲ့ပါတယ်မြန်မာနဲ့အမေရိကန်ကြားဆက်ဆံရေးတွေတိုးမြင့်နိုင်ဖို့2016ခုနှစ်မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာလို့အမည်ပေးထားတဲ့ဥပဒေကြမ်းတစ်ရပ်ကိုထင်ရှားတဲ့အမေရိကန်ထုတ်တော်အမတ်2ဦးကတင်သွင်းခဲ့ပါတယ်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့နေ့မှာပဲတင်သွင်းခဲ့တာဖြစ်ပါတယ်။အဲဒီဥပဒေကြမ်းမှာစီးပွားရေးပိတ်ဆို့တံခတ်မှုတွေကိုလျှော့ချပြီးနိုင်ငံတကာဘဏ္ဍာရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံကိုအကူအညီတွေတိုးမြှင့်ပေးဖို့တစ်ချိန်တည်းမှာလည်းမြန်မာစစ်တပ်အတွက်အင်္ဂလိပ်စာသင်တန်းပို့ချတာအရက်ဖက်အုပ်ချုပ်ရေးအောက်မှာနာခံဆောင်ရွက်တက်လာအောင်အထောက်အကူရစေမယ့်အစီအစဉ်မျိုးတွေအကူအညီတွေပေးအပ်ဖို့လည်းဥပဒေကြမ်းမှာအကြံပြုထားပါတယ်။ဒါပေမဲ့ HRWAI စတဲ့လူ့အခွင့်အရေးအဖွဲ့တွေကတော့မြန်မာပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအားလုံးကိုပြန်ပြီးတော့မယုံသိသင့်သေးကြောင်းကန့်ကွက်ခဲ့ကြပါတယ်။နေရောင်တိုင်းသတင်းစာကောင်ကြီးမှာတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရ NLD အစိုးရကဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေပြည်တွင်းညံ့ရေးတိုင်းရင်းသားစိတ်လုံးညီညွတ်ရေးတွေဆောင်ရွက်နေပြီဖြစ်ပေမဲ့2008အခြေခံဥပဒေပါကန့်သတ်ချက်တွေလွှတ်တော်တွေမှာစစ်တပ်ကိုယ်စားလှယ် 25 ရာခိုင်နှုန်းပါဝင်နေတာအရေးကြီးတဲ့ဝန်ကြီးဌာန3ခုကစစ်တပ်ရဲ့လက်ထက်မှာရှိနေတာခြုံပြီးတော့ပြောရရင်မြန်မာနိုင်ငံရေးစစ်ရေးတွေမှာစစ်တပ်ရဲ့ထိန်းချုပ်မှုတွေရှိနေသေးတာကြောင့်ပိတ်ဆို့အရေးယူထားတာတွေကိုအားလုံးပြန်ပြီးတော့မယုံသိသင့်သေးကြောင်းရေးသားဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ။တော်တော်ရှင်းပါခင်ဗျာ။စက်တင်ဘာ10ရက်နေ့ထုတ်ဒီပလိုမက်စာဆောင်မှာတော့မြန်မာနိုင်ငံခြားရေးမူဝါဒဟန်ချက်မျှရေးနဲ့ပတ်သက်တဲ့သုံးသပ်ချက်ဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရအစသား NLD အစိုးရတက်ကနိုင်ငံတကာဆက်ဆံရေးကိုစတင်ပြီးတော့ထိုးဖောက်နေပြီဖြစ်ပါတယ်တဲ့။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးတော်ဆက်စုကြီးကအိန္ဒိယအာဆီယံနိုင်ငံတွေဖြစ်ကြတဲ့လာအိုနဲ့ထိုင်းနိုင်ငံတွေကိုတွားရောက်ခဲ့ပြီးသမ္မတဦးထင်ကျော်ကလည်းအိန္ဒိယနိုင်ငံကိုတွားရောက်ခဲ့ပါတယ်။အဲ့ဒီနောက်အမေရိကန်သမ္မတအိုဘားမားကအမေရိကန်ကိုလာရောက်လည်ပတ်ဖို့တော်ဆက်စုကြီးကိုဖိတ်ကြားခဲ့ရမှာတော်ဆက်စုကြီးကတရုတ်ပြည်ကိုအ우ဆုံးပထမတွားရောက်ပြီးတော့အဲ့ဒီနောက်ပြည်ထောင်နိုင်ငံအဲ့ဒီကမှတစ်ဆင့်အမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပါတယ်။အဲ့ဒီခရီးစဉ်ဟာမြန်မာနဲ့တရုတ်ကြားကဆက်ဆံရေးပုံရိပ်ကိုဖော်ပြနေပါတယ်တဲ့။တကယ်တော့2021ခုနှစ်မှာစတင်ခဲ့တယ်လို့ပြောနိုင်တဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးတွေဟာအဲ့ဒီတုန်းကမြန်မာစစ်အစိုးရနဲ့တရုတ်အစိုးရတို့ကြားဆက်ဆံရေးအိပ်စက်လာနေတာနဲ့ပတ်သက်နေပါတယ်တဲ့1988ခုနှစ်ကစပြီးမြန်မာစစ်အစိုးရဟာနိုင်ငံတကာရဲ့ပြစ်ပယ်မှုနဲ့အရေးယူပိတ်ဆို့မှုတွေကိုရင်ဆိုင်ခဲ့ရပါတယ်အဲ့ဒီအချိန်မှာမြန်မာစစ်အစိုးရအတွက်ကူညီပေးမဲ့သူကတရုတ်ပြည်ပဲရှိပါတယ်တရုတ်ဟာမြန်မာကိုကုန်သွယ်ရေးစီးပွားရေးရင်းနှီးမြှုပ်နှံမှုစစ်ရေးအကူအညီစတဲ့ပံ့ပိုးမှုတွေနဲ့အတူမြန်မာနိုင်ငံတွင်းကိုဝင်ရောက်လာခဲ့တာပါ။ဒါအပြင်တရုတ်အနေနဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုဆန့်ကျင်တဲ့နေရာမှာလည်းပဲတန်ရေးတမန်ရေးအရာမြန်မာစစ်အစိုးရရဲ့အထောက်အကူတွေကိုရခဲ့ပါတယ်။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံတွင်းကတဘာဖော့တရားစားတာတွေကိုတရုတ်ကစိတ်ကြိုက်ထုတ်ယူခွင့်ထုတ်ယူခွင့်ရခဲ့ပါတော့တယ်။ဒါအပြင်အရှေ့လျပိုင်းဒေသကရရှိတဲ့ရေနံကိုလည်းအန္တရာယ်များတဲ့မလက်ကရေလက်ကြားကိုရှောင်ရှားပြီးတော့ပင်လယ်ပင်လယ်အော်ကိုပင်လယ်ပင်လယ်အော်ကနေပြီးတော့တဆင့်ခရီးတို့နဲ့ရောက်ရှိမဲ့မဟာဗျူဟာမြောက်မဟာဗျူဟာမြောက်ထွက်ပေါက်တစ်ခုကိုလည်းရခဲ့ပါတော့လေဒါပေမဲ့ကလာကြတဲ့အခါမှာမြန်မာနိုင်ငံတွင်းမှာရှိမြန်မာနိုင်ငံတွင်းမှာရှိနေတဲ့တရုတ်ရဲ့ကြီးတရုတ်ရဲ့ကြီးမားကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းတွေဟာကြီးမားကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းတွေကြီးမားကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ကြီးမားကျယ်ပြန့်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေရဲ့အလိုမကျမှုတွေအမျက်ဒေါသတွေနဲ့ရင်ဆိုင်ခဲ့ရပါတော့တယ်အထူးသဖြင့်တဘာဝတရားစတာတွေထုတ်ယူတဲ့ကဏ္ဍတွေမှာဖြစ်ပါတယ် တရုတ်ရဲ့လုပ်ငန်းတွေကြောင့်မြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးရတာအသိခံရတဲ့မြေတွေအတွက်တင်းတော်တဲ့ရိုကြီးမရတာအလို့သမားအခွင့်အရေးမရရှိတာအဆရှိတာတွေအတွက်ဒေသကမြန်မာပြည်သူတွေကစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်ဒီလိုနဲ့ပဲ2012ခုနှစ်မှာတရုတ်ရဲ့အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့အေယာဝတီမြေဆုဆယ်စီမံကိန်းကိုသမ္မတဦးသိန်းစိန်အစိုးရကသူ့ရဲ့တံတန်းအတွင်းဆိုင်းငံ့ကြောင်းဆုံးဖြတ်ခဲ့ပါတယ်ဒါဟာလေအဓိကအနေနဲ့မြန်မာဟာတရုတ်ဘက်မှာအကူနေရတဲ့ဘဝကနေပြီးတော့အမေရိကန်အိန္ဒိယဂျပန်စတဲ့နိုင်ငံတွေနဲ့ဆက်ဆံရေးအဆင်ပြေချောမွေ့လာစေဖို့ဆန္ဒရှိလာတဲ့အတွက်ဖြစ်ပါတယ်เออมีจอกๆนี่ป่ะเอ้ยเฮาบีโอเคเฮาบีโอเคအဲ့ဒါလို့သမ္မတဦးသိန်းစိန်အစိုးရကအမေရိကန်ဘာဝင်အနောက်နိုင်ငံတွေနဲ့တခြားနိုင်ငံတကာကိုတခြားနိုင်ငံတကာနဲ့ဆက်ဆံရေးအဆင်ပြေဖို့ကြိုးပမ်းနေတဲ့အပေါ်တရုတ်ပြည်ကဆိုရင်မကင်းဖြစ်ရပါတယ်အဲ့ဒီနောက်ဒေါ်ဆန်းစုကြည်ရဲ့ NLD ပါတီ NLD အစိုးရအသစ် NLD အစိုးရအသစ်တက်လာတဲ့အခါသမ္မတဦးဘာမရဲ့ဖိတ်ကြားချက်အရအမေရိကန်ပြည်ထောင်စုကိုသွားရောက်ဖို့ဖြစ်ပေမဲ့ဒေါက်ဆာဆူဂျီကအမေရိကန်ကိုမသွားခင်မှာတရုတ်ပြည်ကိုဦးဆုံးပထမပေါ်ရောက်ခဲ့တဲ့အတွက်တရုတ်ပေါ်ရောက်ခဲ့ပါတယ်အဲ့ဒါကြောင့်လဲတရုတ်ဆိုရဟာသူ့ရဲ့ဆိုရင်ပူပန်မှုတွေတက်တာသွားခဲ့ရတယ်လို့ဆောင်းမှဖော်ပြပါတယ်ဒေါ်ဆန်းစုကြည်ဟာတရုတ်ပြည်ကနေပြည်တိုင်းအဲ့ဒီကမှအမေရိကန်ပြည်ထောင်စုကိုပေါ်ရောက်ခဲ့တာပါ တကယ်တော့ဆိုရသည်ရဲ့ပြုပြင်ပြောင်းလဲရေးနဲ့တကားကြည်ကြည်ဖွင့်တကားကြည်ကြည်ဖွင့်ရေးကမြန်မာပြည်သူတွေရဲ့ဘဝအခြေအနေတွေတိုးတက်ကောင်းမွန်စေဖို့စတင်ဆောင်အစာပြေဆောင်ရွက်ခဲ့တာတွေဖြစ်ပါတယ်မြန်မာပြည်သူတွေအနေနဲ့နိုင်ငံတကာကုန်သွယ်ရေးရဲ့အကျိုးနိုင်ငံတကာကုန်သွယ်ရေးရဲ့အကျိုးအမြတ်အသေးအပွင့်တွေကိုမခန့်စားခဲ့ရတာမခန့်စားခဲ့ရတာအချိန်ကာလအတော်ပဲကြာမြင့်ခဲ့ပါပြီအခုအခါမြန်မာနဲ့နိုင်ငံတကာတန်ငင်းတမန်ကင်းတွေတိုးတက်စီပင်လာနေတာဟာအတက်ဖွယ်ရာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးနဲ့စီးပွားရေးဖွံ့ဖြိုးမှုတွေအတွက်တွားရမယ့်ခရီးလမ်းကတော့ရှေ့မှာရှိရှိလျာလျာရှေ့မှာခကြီးရှည်ကြီးဖြစ်နေပါသေးတယ်တကယ်တော့မြန်မာဟာတရုတ်ကနေပြီးတော့ဝေးရကိုသွားနေတာမဟုတ်ပါဘူးပြည်တွင်းမှာရှိနေတဲ့ပြည်ရတွေကိုဖြည့်ဆည်းမှုနဲ့နိုင်ငံတကာကအခွင့်အလမ်းတွေကိုဆွဲဆောင်မှုရဖို့နိုင်ငံတကာဆက်ဆံရေးကိုဟန်ချက်ပြန်ပြီးတော့ထိန်းညှိနေတာပဲဖြစ်ပါတယ်လို့ဆောင်းမမှာဖော်ပြထားပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ